ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေတွင်အရသာတချို့ထိခိုက်ဒိဆုံးမှုတွေဗေလို့ရတိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစီရီသိမ်းမှနေစေရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေရကဒေသခံတွေတေးကြီးတန်ရာရရှိမှုတွေနဲ့ကြုံနေရတာပါ။မနေ့ကလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရတိတောင်မြို့နယ်မှာရှိတဲ့ကိုးတန်ကောက်နဲ့ချိန်ကလေးကြေးရွာကြားတိုက်ပွဲဖြစ်ပွားရမှာဒေသခံရွာသားတချို့တေဆုံးတန်ရာရရှိခဲ့တယ်လို့ချင်းကလေးကြေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်စိုးကပြောပါရယ်
။မင်းများကတို့ဖြစ်တယ်ဒီကျွန်တော်ကိုတော့ကြောင်းနဲ့ရှင်ကလေးကြမှာလေဖြစ်ခမို့ရှင်နေရတော့ဆက်တူလူတို့ကတော့ဆရာရေတော်တွေကရှင်းစီတရားဆောက်စီတရားဒီဆုံးပြောင်းလုံးတို့ကျွန်တော်တို့ဖြစ်တဲ့လူကြီးရပြပါဗျာ။ဒါကတော့ဒီမဟုတ်ပြလောက်တဲ့ဒါကကအင်းလောက်တော့တာရှိဘူး။ကျွန်တော်မျက်စိနဲ့ကိုယ်ကြည့်ကြည့်ကြည့်ဗျာ
။တိုက်ပွဲတွင်ဘယ်ဖော့ကပြစ်တဲ့လက်နဲ့ချီဆိုတာမသိရဘူးလို့သူကဆိုပါရယ်။မနေ့ကပြည်ကတက္ကမှုတွင်ရွာသား၃ဦးလက်နေကြီးကြီးစားထိမှန်ခဲ့ပြီးညနေပိုင်းမှာတခြားရွာသားနှူးတိတ်ဆုံးမှုဖြစ်ပွားခဲ့တာပါ။မနေ့ညနေ9နာရီမှာမြန်မာစစ်တပ်ကနေရွာသင်းဝင်ရောက်လာပြီးရွာသားနှူးကိုပြစ်ဒဏ်ခတ်တာလို့တခြားချင်းကလေးရွာသားသူကစွတ်စွဲပြောဆိုပါတယ်
။ဆယ်60ကျော်အဖိုးတရားလာကတော့သူတို့ကဘာဖြစ်လို့ပြစ်ဒဏ်တယ်ဆိုတာတော့မသိဘူး။အဖိုးကနေပြစ်ဒဏ်ရတယ်ကျွန်တော်ကတကယ်သိရတယ်ကနေ။
လက်ရှိချိန်ကလေးကြေးရွာသားအလုံးနီးပါးဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့ချိန်ကလေးကြေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်စိုးကပြောပါတယ
်။ဒီလူရသားတို့ကလက်ရှိမှာသူတို့အကုန်လုံးကြေးကြပြီးရုပ်ပိုက်စားတော့ဘလားချုံရတဲ့လူတွေကအကြီးအကျယ်ကချောင်ရငှဆူလောက်ရှိကြတယ်ဗျာ။ရွာထက်မှာရှင်မြေကတကြီးမျိုးတွေကရှိတယ်
။ဇူလိုင်လ10ရက်နေ့နဲ့13ရက်နေ့မှာရတိတောင်မြို့နယ်ချိန်ကလေးကြေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေတွင်ရွာသားတွေနေရကနေတင်းချောင်သွားခဲ့ကြသလိုပိတ်မိနေတဲ့တက်ကြီးရွယ်ဦးတွေသာကြာရှိနေပါတယ်။ဒီပိတ်မိသူတွေကိုကယ်ထုတ်ဖို့တပ်ဆိုင်ရာကိုခွေခွေချက်တောင်းကနေစေလို့ရတိတောင်မြို့ကူညီပေးဖွဲ့ဝင်ကူဘက်ကာကပြောပါတယ်
။ရွာသားတွေပြုံးမှားရဲ့တက်ကြီးတွေတက်ကြီးတွေဆေးဦးရောက်ရှိတယ်။အဲဒီချိန်ကလေးတောက်ချုပ်ရေမှုကျောက်ပြေးရတာကျွန်တော်တို့ကအကူတောင်းနေရလို့အမှကျွန်တော်တို့လည်းအချိန်ကတခုကြည့်နေလို့ကျွန်တော်တို့လည်းအမှဆေးပြေချက်ကိုပြန်ကောင်းသွားဖို့အတွက်လေ
။နောက်ဆုံးအချိန်နေရနေမြေကလှုပ်တော်ကိုယ်စလဲတွေရဲ့စီစဉ်မှုနဲ့ချိန်ကလေးရွာမှာပိတ်မိနေတဲ့တက်ကြီးရွယ်ဦးရှိဦးနာရာရှိယောဂတဲ့နှူးကိုဒီညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပြီးမတင်ကစစ်ဆေးခံရသူ၃ဦးကိုလည်းအာမခံနဲ့ပြန်ထုတ်လာနိုင်ခဲ့ပါတယ်။တေဆုံးသူရုပ်လောင်းတွေကိုလည်းဆယ်ဖို့ကြိုးပမ်းနေတယ်လို့မောင်တော်မျိုးအကူညီပေးဖွဲ့ကထုတ်ပြန်ထားပါတယ်။ရသိတောင်မျိုးနဲ့ချိန်ကာလီဘက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးကိုဇံကောက်ကျေးရွာနောက်မြောက်ဘက်မောင်တော်ငူမော်ကာလန်ပေးနီးမှာမြမသမတော်ဗူဒီတောင်ခြေဆိုင်စက္ကခ15လက်အောက်ခံခလရ233နဲ့နေချာဆောက်ရဲတပ်ဖွဲ့တို့ပူးပေါင်းအင်အားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဇူလိုင်လ12ရက်နေ့နဲ့13ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်က15ဦးကြာဆုံးခဲ့သလိုအေဘက်ကလည်းထိခိုက်ကြာဆုံးမှုရှိခဲ့တယ်လို့အေဘက်ကနေဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ဘက်ကိုဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကရသိတာမြို့နယ်ကိုးဆောင်ကောက်ကျေးရွာနီးမှာရှိတဲ့စန်းကန်ချောင်းသရနီးမှာနေကြဆောက်ရဲတွေစီးနှင်းလိုက်ပါလာတဲ့ကားတစ်စီးမိုင်းဆွဲတိုက်ခိုက်ခံရလို့အရသာရင်မောင်းသူနဲ့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးရင်နောက်လိုက်သူနဲ့နေကြဆောက်ရဲတပ်ဖွဲ့ဝင်၄ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲတွင်အရသာ2သိန်းနီးပါးနေရဆုတ်ခွာစစ်ဘေးတိမ်းရှောင်နေရပါတယ်။ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကတော့တိုက်ပွဲကြောင့်အရသာထိခိုက်ဒိဆုံးမှုတွေနေရဆုတ်ခွာနေရတဲ့အခြေအနေပေါ်စိုးရိမ်ကြောင်းနဲ့အထူးသဖြင့် COVID-19 ကပ်ရောဂါကာလမှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့စိုက်တွန်းထားပြီးမဲ့တိုက်ပွဲမရတနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။